ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာနှစ်စဉ်နှစ်တိုင်းတွေရသည့်ရောက်ပြီဆိုရင်ရေရှားပါမှုပြဿနာတွေနဲ့ရင်ဆိုင်ကြရပါတယ်။အခုဆိုရင်လည်းရာသီဥတုပူပြင်းလာတာနဲ့အမျှရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြပုံနှကျွန်းစတဲ့မြို့နယ်တွေမှာရေရှားပါမှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ကြောက်တော်မြို့နယ်အတွင်းကလူရေ3000ကျော်လောက်ရှိတဲ့ညောင်ချောင်းဒုက္ခသည်စခန်းမှာဆိုရင်ပြီးခဲ့တဲ့ဧပြီလကတည်းကတောက်သုံးရေရှားပါသွားတာကြောင့်စကန်းတွင်းကသူတွေအခက်ကြုံနေရတယ်လို့စကန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်ပိုင်လိုင်းယူထားတာကျွန်တော်တို့ဈေးချောင်းကနေပြီးတော့အေးပိုင်လိုင်းကထွက်တဲ့ရေကိုပဲကျွန်တော်တို့တောက်ရေဖြည့်ယူနေကြတာပေါ့လုံလောက်မှုကတော့မရှိပါဘူးဗျာဆိုတော့တော်တော်လေးအခက်ကြီးဖြစ်ကြတယ်အခုဆိုရင်ဟိုဟာရေတလုံးရဖို့တော့နေဘူးပါလေထိုင်ပြီးတော့စောင့်ကြရတယ်အဲ့ဒီအချိန်မှာအဆင်မပြေဘူးလူတတားနေရတယ်ဆိုရင်ညနေပိုင်းစောင့်ပြီးတော့ခက်ကြရတယ်ညနေပိုင်းအဆင်မပြေဆိုရင်ဟိုအခုနောက်ပြောတယ်ပေါ့ဒီနေ့စစ်တနာကြီးလောက်သူကြီးခက်တာကျွန်တော်တွေ့တယ်ကျွန်တော်ဤနေ့ပြိမဝေးဘူးအဲ့ဒီဟာရေလာနေတဲ့ဒီနေရာနဲ့ရေကျွန်တော်တို့ရေပြထားတဲ့နေရာနဲ့ဆိုတော့တော်တော်လေးအခက်အခဲဖြစ်နေကြတယ်ပေါ့
ဒါပြင်ပုံညွတ်မြို့နယ်တော်ဖျားချောင်းဒေသကကျေးရွာတချို့မှာလည်းရေရှားပါတာတွေရှိတယ်လို့ပိုးရွှီပြင်မဟာမိတ်အသင်းတာဝန်ရှိသူတူဖြစ်တဲ့ကိုရဲဆွေမောင်ကပြောပါတယ
်တော်တော်ကတောက်ရေရော300နှစ်ခုကျွန်တော်ဟုတ်တယ်နှစ်ခုကျွန်တော်ကျက်တော့တာပါဟုတ်လက်ရှိကဒီလိုမှာလည်းဒီစင်းစမ်းရေအိုင်နေနေဒီကများများကြီးမဟုတ်ဘူးသူတို့လူမောင်းတော့မထွက်ဘူးပေါ့နော်အဲ့ဒီမှာနေပြီးတော့ရေကိုစောင့်ပြီးတော့မှတရားကြည့်တရားဥမာရေဥမာတကားလိုင်းရေနကားလိုင်းရေအဲ့လိုပုံစံမျိုးသူတို့မှခန့်ခွဲပြီးတော့အဲ့လိုတုံးနေကြတယ်အခုကတခြားရော်ကကျွန်တော်တို့တော်ပြောချောင်းအထပ်ပိုင်းအော်ရမဒီရှားတွေလို့တော့ကျွန်တော်တို့ကြားမိပါတယ
်တော်ဖျားချောင်းဒေတာကပိနေတော့ခြေရွာမှာလဲတောက်သုံးရေတွေပြီးခဲ့တဲ့မလာကလေးကပြတ်တောက်သွားခဲ့တယ်လို့ပိန်နေတော့ကြေးရွာသားဦးအောင်သိမ်းမောင်ကပြောပါတယ်
။အေးဟုတ်တယ်ကျွန်တော်ပိန်နေတော့ရေတော်မြေဆင်းနေတယ်ပေါ့နော်။ဒီအခုဆိုရင်ကံမလေးကြီးကကြာမှမရှိတော့ဘူး။နှောင်းကြီးပြင်ရတော့ကိုတော်ရေနှောင်းငကဖော်ရေမြေချမ်းရေအမှန်စောပြီးတော့ကြီးခိုင်ရတယ်ပေါ့နော်။တော့ဒီကအမှန်ကိုတော်ရေမြေချမ်းရေစောရတော့မှအဆင်ပြေနေတာခု။အေးဟုတ်တယ်ဟုတ်တယ်ဒီနေ့ချက်ဖို့ယူလို့မရှိအဆင်ပြေဘူး။ကိုတော်မကြီးကအမှန်နဲ့ပေါက်ခတ်နေရတာ
။ညီမနိုင်ငံမှာဖွံ့ဖြိုးမှုနောက်အကြဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများကကြေးရွာတွေမှာနွေရာသီရောက်တိုင်းရေရှားပါမှုတွေရှိပေမဲ့လည်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဖြေရှင်းပေးတာတွေမရှိဘူးလို့လည်းဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ